ရှေ့ပြောင်းအလုတ်သမားဆိုင်ရာသတင်းဖြစ်ပါတယ်။ထိုင်းနိုင်ငံမှာနှစ်နိုင်ငံသဘောတူစာချုပ် MOU နဲ့တရားဝင်အလုတ်သွားလုပ်ကြတဲ့မြန်မာအလုတ်သမား200ကျော်ဟာအလုတ်ရှာဖွေပေးတဲ့ကုမ္ပဏီတွေကစာချုပ်ပါစီမင်းတိုင်းလုတ်မပေးကြတဲ့အတွက်အဆင်မပြေဖြစ်ပြီးဒီလပိုင်းအတွက်မှာပဲမြန်မာပြည်ကိုပြန်လာကြတယ်လို့အလုတ်သမားရေးဆောင်ရွက်သူတွေကပြောပါတယ်။အများစုကစာချုပ်ပါစက်ရုံမှပဲအလုပ်လုပ်ကြရတာမဟုတ်တဲ့အတွက်ထိုင်းအာဏာပိုင်တွေရဲ့ဖမ်းဆီးတာခံကြရတယ်လို့လောကကလည်းပုံမှန်မရကြဘူးလို့ဆိုပါတယ်။အပြည့်စုံကတော့ထိုင်းအခြေစိုက် VOA သတင်းတောက်မအေးမာကပြောပြပေးပါလိမ့်မယ်ခင်ဗျာ
။ထိုင်းနိုင်ငံထဲမှာအလုပ်ကန်အခွင့်အလမ်းတွေရဖို့အတွက်မြန်မာပြည်တွေကကုမ္ပဏီတွေနဲ့ချိတ်ဆက်ပြီးအလုပ်လုပ်ကန်နေကြတဲ့မြန်မာလူသမားတွေဟာသုံးလမပြည့်ခင်မှာပဲနေရပြန်လာကြသူတွေရှိလာပါတယ်။စာချုပ်ထဲမှာပါတဲ့ထိုင်ရဘူတော့ရမဟုတ်ပဲနေရာပေါင်းစုံကိုပို့နေတာကြောင့်တချို့လဲရဲတွေလာဝင်ဖမ်းတဲ့အခါမှာအလုံနဲ့နေရာမတူဘူးဆိုပြီးဖမ်းဆီးခံရမှုတွေကိုလည်းကြုံနေရပါတယ်။လောကကလစားကလည်းပုံမှန်မရကြသလိုအလုံလုံးရတဲ့ရက်ကလည်းပုံမှန်မရှိတာကိုကြုံရတာကြောင့်နေဆက်ကိုပြန်ဆင်းပြီးသူတို့ကိုပို့ခဲ့တဲ့ကုမ္ပဏီတွေကိုနစ်နာကြီးပြန်ပေးဖို့တောင်းဆိုလာကြပါတယ်။အခုဆိုရင်အော်တိုဘာလနဲ့နိုဝင်ဘာလထဲမှာပဲအလုံသမား200ကျော်နေဆက်ကိုဆင်းလာလို့အကူအညီပေးနေရကြောင်းAAC မဟာမိတ်အဖွဲ့ကတာဝန်ရှိသူကိုရဲမင်းကအခုလိုပြောပြပါတယ်
။ဆိုင်းဝမ်မုံစနစ်နဲ့တွားရတယ်။ဒီစာချုပ်မှာစီကံနေတောင်းအပုံစံမျိုးစုံနဲ့ပြပောက်ခံရတဲ့အလုပ်သမားတွေနော်။အဲ့ဒီအလုပ်သမားတွေကဘယ်လိုလဲကျွန်တော်တို့ပြပောက်ပြလာမှာနော်။ဖိုင်းနိုင်ငံကနေပြီးတော့ဒီနေဆက်ကျွန်တော်တို့ AAC မဟာမိတ်အဖွဲ့ကိုထိတ်ချပြီးတော့ဦးတောင်းခံပြီးတော့ပြပောက်ပြလာတာဟုတ်ကဲ့။ကျွန်တော်တို့ဒီလပိုင်းထဲမှာဒီမှာဦးကြီးနော်။200ကျော်တော့ဟိုရှိပါတယ်နော်။230 240လောက်ပြီ။
မြဝတီမြို့ကိုပြန်ရောက်လာတဲ့အခါမှာကုမ္ပဏီတွေနဲ့ဆက်သွယ်ပြီးသူတို့ပေးထားခဲ့တဲ့ကျပ်ငွေ8သိန်းကနေ10သိန်းအထိပေးထားတဲ့ငွေတွေကိုပြန်ရဖို့အတွက်တောင်းဆိုနေကြပါတယ်။အဒီကာလာအတွင်းမှာမြဝတီမြို့ကမြမဖုံးတော်ကြီးကျောင်းမှာတဲခုံနေထိုင်နေရတာကြောင့်အခုဆိုရင်မြဝတီမြို့ကလူတရာကျော်လောက်ဟာစားတောက်ရေးအခက်အခဲတွေကိုကြုံနေရတယ်လို့အလုတ်သမားတူကပြောပြပါတယ်။
ဟောနာနာသူကကျောင်းဆရာတော်ကျောင်းမှာနေရတယ်။တော်ခက်ရဲ့စားရေးတောက်ရေးစားအကုန်လုံးခက်ခဲဖြစ်တယ်။နေထိုင်ရေးစားခက်ခဲဖြစ်တယ်ပေါ့။ကျတော့လည်းတောင်းမပြီးသေးတဲ့အခါကျစားရေးတောက်ရေးလည်းအရင်ခက်ခဲတာပေါ့။အခုပြန်ဆိုလည်းမရှိတော့ဘူး။မနေ့ဆိုလည်းပဲဟင်းကျွေးရဆရာတော်တွေစုံခံကျွေးတဲ့ဟင်းနဲ့ပဲဆက်ပြုတ်စားတောက်နေရတာပေါ့မှာ။အကမာပြည်ကလည်းအစ်မပြေဘူးလို့စားဘူးက
။ MOU နဲ့လာတဲ့လုံသမားတူကတော့သူဟာနေရ300ထက်မနည်းကျောင်းရွှေ့လုတ်ကင်ခဲ့ရပြီးနောက်ဆုံးအလုပ်ရှင်မတူဘူးဆိုပြီးဖမ်းဆီးခံရမှာကိုဆိုတာကြောင့်နေဆက်ကိုပြန်ဆင်းလာရတယ်ဆိုပြီးအခုလိုပြောပါတယ်။
နေရောက်တော့ကျွန်တော်တို့အားရတော့ခဏခဏဟိုနေရာပြောင်း300လောက်ပြောင်းခဲ့ရတယ်300 400လောက်ပြောင်းခဲ့ရတယ်ပြောင်းခဲ့ပြီးတော့မှကျွန်တော်တို့ကအဖေးနဲ့ခေါ်ချင်းနေကျွန်တော်တို့အဖေးကလည်းပြောဟိုလင်းခေါ်ဒီလင်းခေါ်နဲ့ကျွန်တော်တို့အဆင်မပြေမှုတွေကြောင့်ကျွန်တော်တို့ဒီအောက်ကိုပြန်ဆင်းလာရတာပ
ါတကယ်တော့ MOU နဲ့သွားကြတဲ့အလုပ်သမားတွေဟာတရားဝင်သွားကြတာပါဒါပေမဲ့ပို့လိုက်တဲ့ကုမ္ပဏီတွေကတာဝန်ယူမှုတာဝန်ခံမှုအားနည်းနေတာကြောင့်စာချုပ်ပါစီမင်းအတိုင်းလုံဆောင်တာမျိုးတွေမရှိတာကြောင့်အလုတ်သမားတွေဟာအခက်အခဲတွေဖြစ်ခဲ့ပါတယ်။ထိုင်းနိုင်ငံထဲမှာမြန်မာလူသမား3သန်းထက်မနည်းရှိနေပြီး MOU နဲ့လာကြတဲ့အလုတ်သမား3သန်းနဲ့ရှိပါတယ်။ဒါပေမဲ့ကုမ္ပဏီတွေကစာချုပ်ပါစီကံအတိုင်းအလုတ်ရုံတွေကိုပို့မပေးတာကြောင့်အလုတ်နေရာလွဲမှုအလုတ်ရှင်တစ်ထည့်မတူတာတွေနဲ့ဖမ်းဆီးခံနေရပါတယ်။ကုမ္ပဏီတွေကထိုင်းဘက်ကလုပ်ငန်းရှင်တွေလိုအပ်တဲ့အလုတ်သမားတွေကိုပို့ပြီးတော့လူပိုတွေကိုခေါ်လာပြီးထိုင်းတွေကိုပို့နေကြတာပါ။အလုတ်သမားတဦးကိုကျပ်ငွေ8သိန်းကနေ10သိန်းလောက်ထိတောင်းခံပြီးပို့နေတယ်လို့အလုတ်ကန်အခွင့်အလမ်းရဖို့အတွက်လာကြသူတွေဟာထိုင်းနိုင်ငံထဲမှာအလုတ်မရှိတဲ့ပြဿနာတွေကိုကြုံရတဲ့အခါမှာတော့တာဝန်ယူမှုတာဝန်ခံမှုတွေမရှိတာကြောင့်နောက်ဆုံးမှနေဆက်ကိုပြန်ဆင်းပြီးသူတို့ရဲ့နေနာကြီးတွေကိုရဖို့အတွက်ပြန်လည်တောင်းဆိုနေကြတာဖြစ်ပါတယ်ရှင်။